ဂျာမနီလွှတ်တော်က Olaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပြီးကိုရောင်မြောက်ဝန်ကြီးချုပ်အဖြစ်တင်ပြလိုက်ပါတယ်။ဒါဟာဥရောပသမဂ္ဂရဲ့လူ့ရေအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကဲ16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာအပြောင်းလဲကာလအစ်ကိုစဖွင့်လိုက်တာပါ။ဒီနေ့လွှတ်တော်စည်းဝေးမှာအမတ်395ယောက်က Olaf ကိုထောက်ခံခဲ့ကြတာပါ။အောက်လွှတ်တော်မှာအမတ်နေရာ936နေရာရှိတဲ့အနေနဲ့သူ့ရဲ့၃ပါတီညီမောင်အဖွဲ့ကအမတ်နေရာ416နေရာကိုရရှိထားပါတယ်။ဂျာမနီကိုပုံမခင်မီတိုးတက်အောင်လုပ်ပြီးရာသီဥတုပြောင်းလဲကိုဟန်တားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှိုးစဲဆိုရတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးပါတီတောင်အချင်းယူညှိလို့ရမယ်သူ့ညီမောင်ဆိုရအနေနဲ့အမြန်ဖြည့်ရှင်းဖို့လိုနေတဲ့လက်ရှိအပြင်းထန်ဆုံးကိုဗစ်ဘေးနဲ့ချက်ချင်းရင်ဆိုင်နေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ရှိုးစ်ကိုဝန်ကြီးချုပ်ဖြစ်ဂျာမနီကဂျာမနီသမ္မတကတရားဝင်ခန့်ထားလိုက်ပြီးဒီနေ့နေ့လယ်နောက်ပိုင်းမှာပဲအောက်လွှတ်တော်ဥက္ကဋ္ဌရှေ့မှာကျန်းသစ်စာချိန်ဆိုခဲ့ပါတယ်။